မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးထိုးကြခဲ့တာကြောင့်အဓိကတင်သွင်းကုန်တွေဈေးတက်ကုန်ပြီးဆက်စီကနေစားစီအထိအခြေခံကုန်ပစ္စည်းတွေကိုတာမန်လူများစုဝယ်နိုင်ရေးအခက်ကြုံနေကြရပါတယ်။မြန်မာငွေနဲ့အမေရိကန်ဒေါ်လာလဲနှုန်းဟာပြီးခဲ့တဲ့လစက်တင်ဘာနောက်ဆုံးပတ်မှာထိုးတက်ခဲ့ပြီးဒေါ်လာကိုကျပ်2900အထိဆန်းကျင်တင်တက်သွားပြီးတော့ဖေဖော်ဝါရီရဲ့အာဏာမသိခင်ကတည်းကနှစ်ဆနီးပါးတက်သွားခဲ့တာပါ။ဒါကြောင့်လောင်စာစီနဲ့အထူးသဖြင့်စားသုံးစီလိုနိုင်ငံခြားသွင်းကုန်တွေဈေးကလည်း50ရာခိုင်နှုန်းပတ်ဝန်းကျင်အထိထိုးတက်သွားခဲ့ပါတယ်။ရန်ကုန်ကအငှားရင်မောင်းသမားတွေရဲ့ဝင်ငွေတိတိတသားထိခိုက်ခဲ့ရပြီးစီစေးမတက်နိုင်တော့တာကြောင့်အများအပြားဆက်မမောင်းတော့ပဲစီစေးသာပြန်မကြရင်ဒီလုပ်ငန်းကိုဆက်မလုပ်နိုင်တော့ဘူးလို့အငှားရင်မောင်းတချို့က VOA ကိုပြောပါတယ်။မြောက်ကုန်ကခလေးသုံးယောက်ဖခင်အသက်40ရွယ်တက္ကစီသမား Eldo ကကြုံမှုခဲ့တဲ့များထဲမှာအဆိုးဆုံးပါပဲ။စက်တင်ဘာလမတက်ခင်တုန်းကတနေ့ဝင်ငွေကျပ်3000မှာစီဖို့က6000ပဲ။အခုတော့ဝင်ငွေကမတက်စီစေးက2000ကိုခုန်တက်သွားတယ်။ကားပိုင်ရှင်ကို1000ကပြန်ပေးရရင်ဘာမှမကျန်တော့ဘူးအခုရပိုင်းတွင်ကားငှားကမယူလို့တော်သေးတယ်ဆက်ရှင်တန်းလို့ရနေသေးတယ်လို့ပြောခဲ့ပါဗျ။စားကုန်ဖြတ်မြူသူတွေကလည်းဒေါ်လာငွေလဲနှုန်းတက်လာတာကြောင့်စားကုန်တင်သွင်းဈေးက20ကနေ50ရာခိုင်နှုန်းထိတက်သွားချိန်မှာစားသည့်ဈေးကလည်းတပိတ်တာကို30နီးပါးတောင်တက်ကုန်ပြီးအရင်တပိတ်တာကျပ် 2000 ကနေအခု6000ဝန်းကျင်ထိပဲလို့ပြောဝဲမြုပ်ကကုန်တဲ့ဒေါ်သနတ်မြင့်ကပြောပါတယ်အခုလိုစားကုန်ဈေးတွေနှစ်ဆတက်ကုန်တာကြောင့်နေပြည်တော်မှာဆွေရဝန်တန်းခင်မိုးနဲ့တားရှိသူအသက်52ရွယ်မတန်တန်းထေကလည်းမိသားစုဝင်3ဦးအတွက်အလုံးမရှိချိန်မှာလကကျက်4သိန်းလေးနဲ့ဆက်ရင်ဆိုင်မှုခတ်နေပါပြီလို့ပြောခဲ့ပါတယ်ခင်ဗျ